မြန်မာနိုင်ငံကလူ့ကိုယ်ရေးအခြေအနေတွေပါဝင်ကုလသမဂ္ဂလူ့ကိုယ်ရေးကောင်စီကအရေးတူအလေးထားရမယ့်ကမ္ဘာတဝန်းလူ့ကိုယ်ရေးချိုးဖောက်မှုတွေအကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့ကိုယ်ရေးကောင်စီ12ချိန်မြောက်ညီလာခံမှာနိုင်ငံတကာတာဝန်တွေကထုတ်ဖော်ဆွေးနွေးခဲ့ပါတယ်ဒီလိုဆွေးနွေးရမှာကုလသမဂ္ဂဗရင်ဂျင်စာတမ်းပါနဲ့လူ့ကိုယ်ရေးကြေညာစာတမ်းပါအခြေခံလူ့ကိုယ်ရေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖြစ်မြန်မာ၊ဇင်ဘာဘွေ၊မြောက်ကိုရီးယား၊အီရန်၊ဗင်နီဇွဲလားစတဲ့နိုင်ငံတွေကအခြေအနေတွေကိုထောက်ပြဆွေးနွေးတာကိုတွေ့ရပါတယ်ဒီလိုဆွေးနွေးရမှာပထမဆုံးပြင်သစ်နိုင်ငံသံမကြီး Mr. Jean Baptiste Mathieu ကမြန်မာနိုင်ငံကလူ့ကိုယ်ရေးချိုးဖောက်မှုတွေဟာအထူးစိုးရိမ်စရာအခြေအနေဖြစ်ရှိနေသေးတဲ့အကြောင်းမကြခင်ကအကျဉ်းသားတွေပြန်လွှတ်ပေးတာဟာလည်းမျှော်လင့်ထားတဲ့အများကြီးယုံနေနေတဲ့အကြောင်းထောက်ပြပါရယ
် À cet égard, nous déplorons plus particulièrement et avec la plus grande fermeté la récente condamnation de Mme Aung San Suu Kyi.qui a débouché une nouvelle fois
sur le maintien en résidence surveillée. Nous avons donné un peu de temps à tous les gens qui ont été en train de se faire. Nous avons dit que nous avons été en train de se faire. Nous avons dit que nous avons été en train de se faire. Nous avons dit que nous avons été en train de se faire. Mr. Bendy Engel Hassan a dit que nous avons été en train de se faire. Nous avons été en train de se faire. Nous avons été en train de se faire. Nous avons été en train de se faire.မြန်မာနိုင်ငံကထပ်တလဲလဲစနစ်တကျချိုးပေါက်နေတဲ့လူခွင့်အခြေအနေတွေကိုလည်းဝေဖန်ရှုံ့ချရအောင်ထည့်သွင်းပြောကြားသွားပါတယ်။ဗြိတိန်သံမတ်မစ္စတာပီတာဂိုဒဟန်ကလည်းမြန်မာပြည်သူတွေရဲ့အခြေခံလူခွင့်ရေးတွေကိုမြန်မာအစ်အစိုးရကဆက်ပြီးချိုးပေါက်နေကြတဲ့တွေကိုရှုံ့ချတဲ့အကြောင်းတင်ပြဆွေးနွေးပါတယ်
။ The UK also condemns the continued denial of the fundamental rights of the people of Burma. We deplore the sham trial and the sentencing of Aung San Suu Kyi.
ဗြိတိန်နိုင်ငံနဲ့မြန်မာပြည်သူတွေရဲ့အခြေခံလူခွင့်ရေးတွေကိုစစ်စိုးရကဆက်ပြီးညှင်းပယ်နေတာကိုရှုံ့ချပါတယ်။ဒေါ်ဆန်းစုကြည်ကိုအမှုလိန်ဆင်ပြီးတော့ပြစ်ဒဏ်ပေးခဲ့တာကိုလည်းစိတ်မကောင်းဖြစ်ရပါတယ်။ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသား2000ခန့်ကိုမြန်မာနိုင်ငံရေးဖြစ်စဉ်ကနေထုတ်ပယ်ထားတာဟာစစ်စိုးရကစီစဉ်နေတဲ့2010ပြည်နှစ်ရွေးကောက်ပွဲဟာယုံကြည်စရာမရှိနိုင်ပါဘူးလို့အဓိပ္ပာယ်တွေထွက်နေပါတယ်။အဲဒါတော့ဗြိတိန်သံမတ်ကြီးကဝေဖန်သွားတာပါ။ဒီလိုဗြိတိန်သံမတ်ကြီးကမြန်မာနိုင်ငံအကြောင်းဆွေးနွေးစဉ်မှာမြန်မာသံမတ်ကြီးဥဝနမောင်လုံကဘာမှဆိုတဲ့အတုံးမတုံးဖို့ကြားပြတ်ကန့်ကွက်တာကိုလည်းတွေ့ရပါတယ်။ဒါပေမဲ့ဂျေဒိန်သံမကြီးကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆက်ပြီးတော့တင်ပြရမှာမြန်မာဆိုတဲ့စကားလုံးကိုထပ်ပြီးတော့ထည့်ပြောသွားတာမျိုးမတွေ့ရပါဘူးခင်ဗျာ။ဒီထဲမှာထူးခြားတာကတော့မကြခင်ကအစိုးရအသစ်ပြောင်းသွားတဲ့ဂျပန်နိုင်ငံကမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေအကြောင်းကိုအထူးဝေဖန်တာဖြစ်ပါတယ်။ဂျပန်သံမတ်မစ်အာကီယိုအာဆိုမာတာကဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံကလူခွင့်ချိုးဖောက်နေရတဲ့အကြောင်းအထူးစိတ်ပျက်ရတယ်လို့ဆွေးနွေးပါတယ
်Last month, the government of Myanmar announced that Aung San Suu Kyi will be under house arrest for 1.5 years. Japan is deeply disappointed by this announcement.
Aung San Suu Kyi ကိုနောက်ထပ်တစ်နှစ်ခွဲနေအင်အကျဉ်းချုပ်ဆက်ထားမယ်လို့မြန်မာအစိုးရကကြေညာခဲ့တာကိုဂျပန်နိုင်ငံကအထူးစိတ်ပျက်လက်ပြတ်ဖြစ်ရပါတယ်။ဂျပန်နိုင်ငံဟာမြန်မာအစိုးရကိုနိုင်ငံရေးကျင်းသားအလုံးပြန်လွှတ်ပေးဖို့အခါကာတောင်းဆိုထားပါတယ်။ဒါအပြင်ပါတဲ့ပါလိုက်တဲ့အဖွဲ့အစည်းပုံကိုယ်တွေပါဝင်တဲ့ဒီမိုကရေစီကောင်ထယ်ဖော်ရေးလှုပ်ဆောင်မှုကိုလည်းတိုက်တွန်းပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့လူခွင့်ကောင်စီမနေ့ပိုင်းဆွေးနွေးပွဲမှာဘယ်လ်ဂျီယံနိုင်ငံတာမတ်ကြီးကလည်းထောက်ပြဝေဖန်မလာတွေ့ရပါတယ်။နေ့လည်ကင်းဆွေးနွေးပွဲမှာတော့ကနေဒါ၊အိုင်ယာလန်၊ဒဲမတ်၊ဩစတြေးလျနိုင်ငံတွေကတာမတ်ကြီးတွေကမြန်မာနိုင်ငံကလူခွင့်ချိုးဖောက်တာတွေကိုတင်ပြဆွေးနွေးကြပြပါတယ်။အိုင်ယာလန်နိုင်ငံကတာမတ်မစ်ဂျန်နစ်မက်ဂန်ကဆိုရင်ဒေါ်ဆန်းစုကြည်အမှုဟာမြန်မာနိုင်ငံမှာလူခွင့်ရေးတရားစီရင်ရေးစနစ်ပြည့်ယွန်းနေတာကိုပြသရရောက်တယ်လို့ထောက်ပြပါတယ
်။ We remain deeply concerned about the situation in Myanmar.The arrest, trial and conviction of Aung San Suu Kyi represent a travesty of justice which has been universally condemned.
ဒေမတ်နိုင်ငံသားမကြီးကတော့ဒေါ်ဆန်းစုကြည်ကိုသူမကျူးလွန်တဲ့အပြစ်မှုအတွက်မြန်မာစစ်အစိုးရကဖမ်းဆီးအပြစ်ပေးခဲ့တာကိုဝေဖန်ရှုံ့ချသွားပါတယ်။လူခွင့်ကောင်စီနောက်ဆုံးပိုင်းမှာလူခွင့်ချိုးဖောက်နေတဲ့နိုင်ငံတွေအဖြစ်ဝေဖန်ဆွေးနွေးခံရတဲ့နိုင်ငံတွေကတန်ကိုယ်စားလှယ်တွေကပြန်လည်ဝေဖန်တုံ့ပြန်ကြပါတယ်။မြန်မာသားမကြီးဥဝနမောင်လုံကရှေ့ဆုံးမှာဖြစ်ပါတယ်ခင်ဗျာ။
I notice with regret that the skepticism expressed by certain countries with regard to the human rights situation in Myanmar are merely based on their own political agenda.
မြန်မာနိုင်ငံကလူ့ကိုယ်ရေးကိစ္စတွေကိုဆွေးနွေးနေတဲ့နိုင်ငံတွေဟာသူတို့နိုင်ငံရေးရည်ရွယ်ချက်နဲ့လူ့ကိုယ်ရေးကိုဗန်းပြဆွေးနွေးနေတာဖြစ်ပြီးနိုင်ငံရေးရာဥတီဆွေးနွေးနေတာဟာလူ့ကိုယ်ရေးတိုးမြင့်ကာကွယ်ရေးတွေကိုထိခိုက်စေတဲ့အကြောင်းဒေါ်ဆန်းစုကြည်အမှုစီရင်ချက်ဟာလည်းတရားဥပဒေနဲ့ညီဆောင်ရတာဖြစ်ပြီး2010ရွေးကောက်ပွဲမပါနိုင်အောင်ကန့်သတ်တာမဟုတ်တဲ့အကြောင်းပြန်လည်ခြေပတာကိုတွေ့ရပါတယ်ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့12ချိန်မြောက်အညီအကံကိုအခုစက်တင်ဘာ14ရက်နေ့ကနေအောက်တိုဘာ2ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်။လာမယ့်ဆွေးနွေးပွဲရက်တွေမှာလူ့ခွင့်ရေးပုံမှန်စောင့်ကြည့်လေ့လာရေးကုလသမဂ္ဂအလုံးမှုဆောင်ဖွဲ့ရဲ့အစီရင်ခံချက်တွေနဲ့နောက်ဆုံးဆုံးဖြတ်ချက်တွေကိုတင်ပြဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာ။